ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲကျင်းတောင်ကနိုင်ငံရေးအကျဉ်းသား40ကျော်အပါအဝင်ပြစ်မှုမျိုးစုံနဲ့ပြစ်ဒဏ်ချမှတ်ခံထားရတဲ့အကျဉ်းသားစုစုပေါင်း382ယောက်ကိုကယ်တင်ပြီးတော့ဘေးလွယာကိုကယ်ထုတ်လိုက်နိုင်တဲ့အကြောင်းအာရခတပ်တော် AA ကမနေ့ဩဂုတ်လ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်နဲ့ AA အာရခတပ်တော်တို့ကြားမောင်နှောနဲ့တန်တွဲမြို့နယ်မှာတိုက်ပွဲတွေကအတော်လေးဆက်ပြီးတော့ပြင်းထန်နေပါတယ်။အဲ့ဒီတိုက်ပွဲတွေထဲမှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်လို့အရက်သားထိခိုက်သေးဆုံးမှုရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါမယ်။
ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ကိုအာရခတပ်တော် AA ကပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကအပီးပိုင်သိမ့်ပိုက်ခဲ့ပြီးတဲ့နောက်တန်တွဲအကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသား43ဦးပါဝင်အကျဉ်းသား382ဦးကိုကယ်ထုတ်နိုင်ခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားတာပါ။အဲ့လိုကယ်ထုတ်နေချိန်မှာပဲအကျဉ်းသားတွေထဲက9ဦးဟာစစ်ကောင်စီကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်သေးဆုံးသွားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကျမကြီးမကောင်းသူ18ဦးကိုတော့ဆေးကုပေးထားတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်လာတော့မရှိသေးပါဘူး။လက်ရှိမှာ AA ကတန်တမ်းမျိုးပေါ်ကိုထိမ့်ချုပ်ထားတယ်ဆိုပေမဲ့ငပလီကန်းကျေတလျှောက်မှာတော့စစ်ကောင်စီနဲ့ AA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေသေးဖြစ်တယ်လို့စေးနီးဆက်သူတဦးက VOE ကိုပြောပါရယ်
။ငပလီဖက်အချင်းတွေကတော့တပွဲရှိတယ်တပွဲရှိတာကဘယ်နေရာမှာမသိရင်ဖြစ်နေလဲဆိုဒီအော်ဘာညဘာလဲအဲ့ကစကစားရရဲ့ရှိတဲ့နေရာမှာရှုံးလေးကွမ်းဝိုင်းအဲ့ဖက်တွေကနေပြီးတပွဲတွေရှိနေသေးတယ်
။ဒါပြင်စစ်ကောင်စီအနေနဲ့တိုက်ပွဲဖြစ်ပွားတာမရှိတဲ့ကွမ်းမြူနယ်အတွင်းကခြေရွာတချို့ကိုလေကြောင်းကနေဘုံကျဲတာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောကြပါရယ်။မနေ့ကလည်းကွမ်းမြူနယ်ချင်းတလီမြို့ကညောင်မင်းခွင်းခြေရွာနဲ့ဇေဒီခွင်းခြေရွာတွေကိုစစ်ကောင်စီတပ်ကဘုံကျဲခဲ့တာကြောင့်ဒေသခံအုပ်သေးဆုံးပြီးတော့ဆယ်ဦးထပ်မနေဒဏ်ရာရရှိခဲ့တယ်လို့စေးနီးဆက်သူတဦးက VOE ကိုပြောပါရယ်
။နေပြည်တော်ကနေပြည်တော်ဒီသေးကုန်းရွာတောင်တန်းကိုဟိုလက်နေကြီးနဲ့အချိန်မတော်တဲ့အချိန်ကတည်းကပြေခလို့အဲ့ခြေရွာတော်တွေထွက်ပြစ်နေရတဲ့အချိန်တည်းရှိတယ်။နောက်တနေ့ဆိုတော့အဲ့ဟိုကလေယာဉ်နဲ့လာပြီးပုံကျဲတယ်။ပုံကျဲတော့အဲ့မှာအဲမနေ့ကပေါ့အဲ့မှာတေဆုံးတဲ့လူ၂ယောက်ရှိတယ်။အာတရားရတဲ့လူတွေအများကြီးလို့လို့စင်ကတော့အယောက်30ဝန်းကျင်တော့ရှိတယ်တရားရတဲ့လူ
တည်ဆုံးသူတို့ဟာလက်ရှိတိုက်ပွဲပြင်းထန်နေစေငပလီဂျိတ်တော်ရက်ကွက်ကနေညောင်မင်ကွင်းကျေးရွာမှာလာရောက်ခိုလုံနေတဲ့စစ်ပေးဒုက္ခသည်တွေဖြစ်ပါတယ်ဒါပြင်ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာလည်းစစ်ကောင်စီလက်ကျန်တပ်စခန်းတွေကို A ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတယ်လို့စီးရင်းလေးဆက်သူတို့ကပြောပါတယ်
မောင်တို့ကအရှင်တွေကတော့သူတို့ဒီလက်ကျန်စခန်းတွေကိုအေကထိုးစိတ်ဆင်နေတဲ့အတွက်ဒီစက်ကုံစီဘကအာလေတဲ့ရေကျေတဲ့ရေအာကျေတဲ့ဆိုရတဲ့ဒီဟိုဘနေပြီနေမြေမှာရှိတဲ့နေပြီကလက်နေကြီးအခုပြည့်နေတာတွေရှိတယ်လေတဲ့ကပုံကျင်းနေတာတွေရှိတယ်အဓိကတော့မျိုးထင်းစစ်ပွဲပေါ့မျိုးသိမ်းစစ်ပွဲဖြစ်နေတဲ့အတွက်မျိုးထင်းမှာပဲအဓိကဖြစ်နေတာမင်းညာကဆိုရင်အဲ့အာရကနှစ်အာရကနဲ့ကျုံဝန်းထေကိုလက်နေကြီးတွေကြားတယ်လက်နေကြီးကြားတာကလေရနဲ့ပြည့်လို့ကြားနေတာ
လက်ရှိတိုက်ပွဲပြင်းထန်နေတဲ့မောင်တော်မြို့ပေါ်မှာရှိနေတဲ့ဒေသခံတွေကိုစစ်ကောင်စီနဲ့မွတ်စလင်လက်နက်ကိုင်တွေကတရားခံအဖြစ်ပိတ်လောင်ထားပြီးအဲ့ဒီကမွတ်စလင်ဒေသခံ300လောက်ကိုမနေ့ကကယ်ထုတ်ပြီးတော့ဘေးလွယာကိုရွှေ့ပြောင်းခဲ့တယ်လို့ AA ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မောင်တော်မြို့နယ်ကိုသိမ်းပိုက်နိုင်ရေးအတွက် AA ကထိုးစစ်ဆင်တိုက်ခိုက်နေတာလက်နက်ချီကြာရှိနေပြီးတော့တိုက်ပွဲအတွက်အရသာထိခိုက်သေးဆုံးမှုတွေလည်းတော်တော်များများရှိနေပါတယ်။မောင်နှောမျိုးနယ်ဟာမွတ်စလင်အများဆုံးနေထိုင်တဲ့မျိုးနယ်တစ်ခုဖြစ်ပြီးတော့ဒီအပိုင်းအတွင်းမှာပဲမောင်နှောကနေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့မွတ်စလင်တွေလက်နက်ကြီးကြီးထိမှန်ပြီးအများပြားသိဆုံးကြတာလည်းရှိပါတယ်။အခုလိုထွက်ပြေးတိမ်းရှောင်နေတဲ့မွတ်စလင်တွေကိုအေကပြစ်ခတ်တာဖြစ်တယ်လို့မွတ်စလင်ရေးလှုပ်ရှားသူတွေကပြောဆိုကြပေမဲ့အေကတော့မွတ်စလင်တွေကိုပြစ်ခတ်ခဲ့တာမရှိကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ။